စိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်မရေးထိုးတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ဟာတရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့မနက်ခင်းပိုင်းကတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးဖြစ်စဉ်မှာလိုက်ပါနိုင်ရေးကိုအဓိကဆွေးနွေးခဲ့ပါတယ်။ဒီလိုလိုက်ပါနိုင်မယ်ဆိုတာကိုမဟာမိတ်၃ဘွဲ့ကမကြာခင်မှာကြေညာချက်ထုတ်ပြန်မှုလည်းရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ငင်းချိုင်းကွန်ဖရင့်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ဖြစ်တဲ့ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့မနေ့ဒေသစံတော်ချိန်မနေ့9နာရီကနေ17နာရီခွဲထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အချက်တွေကိုတအမ်းပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်။
ဒီကကတော့အခုငင်းချင်းဖြစ်စဉ်ပေါ်မှာကျွန်တော်တို့အကုန်လုံးတူတူလိုက်ပါနိုင်ဖို့အချက်လက်တွေကျွန်တော်တို့မဖက်ဆင်းနေကြနေရတယ်။ပြီးတော့တကယ်ဖြစ်ခဲ့ရစရင်ဒီဟိုတကယ်လက်တွေ့ကျကြတာဘာတွေလုပ်ဖို့လိုလဲ။ဘယ်လိုဆွေးနွေးကြမလဲဆိုတဲ့ကိစ္စတွေကျွန်တော်ဆွေးနွေးကြတာဖြစ်ပါတယ်။ကျွန်တော်တို့တော့ကအခုငင်းချင်းဖြစ်စဉ်နဲ့လိုက်ပါနိုင်တယ်။အဲ့ဒီတော့ဒီမော်ရာဖြစ်ပြန်ပြီးချက်တော့ဖောက်ပြီးတော့ကျွန်တော်တို့ဆွေးနွေးကြပါတယ်။အဲ့ဒါကျွန်တော်တို့ဟိုဖောက်ပြန်ချက်ကလည်းမကြာခင်ကပိုင်းမှာကျွန်တော်ကနေဒီထောက်လာမှာဖြစ်ပါတယ
်။တိုင်းရင်းသားမဟာမိတ်၃ဘွဲ့နဲ့အပြစ်ခတ်ရက်စဲရေးကိုညှိနှိုင်းလို့ရရင် SPNCC ကတရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၇ဖွဲ့ပါဝင်တဲ့ကော်မတီနဲ့ဆွေးနွေးဖို့လဲထည့်သွင်းဆွေးနွေးခဲ့ကြောင်းပြောပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာတပ်ဖုံးကျော်ကအခုလိုတုံ့တက်ပြောဆိုပါတယ
်။ဒီအပြစ်ခတ်ရက်စဲရေးဆိုင်ရာကိစ္စတွေကိုမတူကြတာဘယ်လိုချိန်ကပြန်မလဲဘယ်လိုဆွေးနွေးကြမလဲဒါတွေကအဲ့ဒီနဲ့ဒီလိုဖြည့်ချပုံနေပါလေအခုတစ်ပြေတော့ဒီအတိတ်ရဲ့ဆွေးလို့မယ်ဆိုရင်ကျွန်တော်တို့သုံးဖက်တင်နဲ့ဒီခိုင်ရဲ့ဆွေးရဲ့အမျိုးမျိုးပဲလေကျွန်တော်တို့အခုပိုက်ချက်ရှိနေတဲ့ညပိုင်းမှာမိတ်ညပိုင်းမှာမဲ့ဆိုလို့ကျွန်တော်လေးချက်ကလေးပါလာပေါ့ပြင်ရင်လည်းပါတယ်အဲ့ဒီဟာဒီရောတကယ်မသိကြကြဘယ်လိုဆောင်ရွက်မယ်ဆိုတဲ့ဟာလည်းကျွန်တော်ဆွေးနွေးနေတယ်နောက်ဒီကိစ္စကြီးဒီလိုမျိုးဟိုပြည်ပြည်လက်တွေ့ကြတဲ့အတိတ်ရဲ့ဆွေးရဲ့ကိစ္စတွေဆောင်ရွက်သွားနိုင်လိမ့်မယ်လို့ဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒါမျိုးဒီဆွေးနွေးချက်ကဒီကနေ့ဆွေးနွေးပွဲရှိတယ်လို့ကျွန်တော်ပြောလို့ရပါတယ
်ဒီကနေ့ဆွေးနွေးပွဲကိုအစိုးရရဲ့ငင်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောနဲ့တွင်မှုဦးခင်စောဦးတို့ဦးဆောင်တက်ရောက်ခဲ့ပြီး TNLA တအန်းပလောင်အဖွဲ့ကအထွေထွေတွင်မှုတက်ဖုံးကျော် MNDAA ကိုကန့်အဖွဲ့ကဒုဥက္ကဋ္ဌရန်ဝေကျုံနဲ့ AA ရခိုင်အဖွဲ့ကအထွေထွေတွင်မှုဒေါက်တာညိုထွန်းအောင်တို့ဦးဆောင်တက်ရောက်ခဲ့ပါတယ်နိုဝင်ဘာလ၁ရက်နေ့မှာတော့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပမှာဖြစ်ပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၁၀ဘွဲ့က၉ဘွဲ့ပါဝင်တက်ရောက်မှာဖြစ်ကြောင်း PNLO ပအိုးအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
ကျွန်တော်တို့ဒီနေ့မှာဒီမနေ့ကအစည်းအဝေးတက်ကိုတိုင်းနာနဲ့တက်ကန်ဖွဲ့စည်းတက်ပြင်ဆင်ရေးကိုအစည်းအဝေးကမှဆွေးနွေးကြပါတယ်ဒီပြင်ဆင်ရေးအစည်းအဝေးတော့အခုဒီကင်းမျိုးကိုကြတဲ့အလင်းတဲ့ကိုဘွဲကိုကလေးတွေကတက်ရောက်လာကြပြီဖြစ်ပါတယ
်ကင်းရင်မျိုးသားစည်းရုံး KNU ကတော့သူတို့အဖွဲ့စည်းအတွင်းမှာလက်ရှိငင်းကြဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပြန်လည်ရှင်းလင်းတာဆွေးနွေးတာတွေဆောင်ရွက်နေတာကြောင့်အစည်းအဝေးကိုတက်ရောက်ဖို့ရည်ရည်ရဆိုင်ထားတာဖြစ်ပါတယ်အစိုးရရဲ့မျိုးသားပြန်လည်တင်းပြရေးနဲ့ငင်းချင်းဘူဌာန NRPC က NCA ကိုလက်မှတ်မြေထိုးသေးတဲ့ UWSA ဝါချက်ဖွဲ့ NDAA မိုင်းလာချက်ဖွဲ့ KIA ကချင်တက်ဖွဲ့ SSPP ရှမ်းပြည်ကြမ်းတော်မြောက်ပိုင်းနဲ့ KNPP ဂရင်းနီတက်ဖွဲ့တွေကိုဖိတ်ကြားထားပေမဲ့ NDAA မိုင်းလာအဖွဲ့ကသာတက်ရောက်ဖို့အကြောင်းပြန်ကြားထားပါတယ်